ပြည်ထောင်စုရဲ့ပိုင်းကဝါရှင်တန် DC မြို့တော်မှာအမေရိကန်မြန်မာဆွေးနွေးပွဲတစ်ခုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောပြချင်ပါတယ်။အမေရိကန်နဲ့မြန်မာနှစ်ဖက်ဒီအစိုးရပိုင်းတာဝန်ရှိသူတွေရောအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကပုံကိုယ်တွေပါပါဝင်တဲ့ဒီအပြန်အလှန်အမြင်ဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့ John Hopkins တက္ကသိုလ်မှာအောက်တိုဘာလ1ရက်နေ့ကနေ3ရက်နေ့အထိကျင်းပပြုလုပ်ခဲ့ကြတာပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးပြည်ပင်ပြောင်းလဲမှုတွေမှာအမေရိကန်ပြည်ထောင်စုဘက်ကဘလို့အကူအညီတွေပေးနိုင်မလဲဆိုတာလက်တွေ့ဆွေးနွေးအဖြစ်ထုတ်ကြတဲ့ပွဲဖြစ်တယ်လို့တက်ရောက်သူတွေကပြောပါတယ်။မြန်မာဘက်ကနေတက်ရောက်လာတဲ့ကိုယ်စားလှယ်တဦးဖြစ်သူမင်္ဂလာမြန်မာအဖွဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကိုကိုသားညူဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီ track 1.5 dialogue မှာတော့ကျွန်တော်တို့မြန်မာဘက်က၈ယောက်ဒီအမေရိကန်ဘက်က၈ယောက်ဟိုဦးဆောင်ပြီးဆွေးနွေးကြတာပေါ့လေ။ဆိုကြတဲ့လူတွေကလည်းပြန်နေမိကုန်မိတဲ့လူတွေရှိတယ်ကမန်ပေးတဲ့လူတွေရှိတယ်အဲ့ဒါတော့ကျွန်တော်တို့ဆွေးနွေးတဲ့အကြောင်းအရာတွေကတော့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေပေးတာရှိတယ်ပြီးတော့ပြောကြတာလေ
အခုဒီဆွေးနွေးပွဲကဒုတိယကြိမ်လို့ကျွန်တော်သိရပါတယ်ပထမကြိမ်ကတော့နေပြီးတော့မှမတ်လတုန်းကလောက်တာပေါ့နော်ဒီဆွေးနွေးပွဲရဲ့သဘောတဘာဝဟိုအတိတ်ကရည်မှန်းတဲ့ကိစ္စကဘာတွေလဲခင်ဗ
ျဟုတ်ပါတယ်ဒါဒုတိယအကြိမ်ပေါ့လေဒီပထမဦးဆုံးအကြိမ်ကျွန်တော်တို့လောက်တာကမတ်လဒီနှစ်မှာရန်ကုန်မြို့နယ်နေပြီးတော့မှလောက်ခဲ့တာပေါ့လေသဘောတဘာဝကတော့နှစ်နိုင်ငံဆက်ဆံရေးကကျွန်တော်တို့ကပြတ်နေတာကြားပြီးဆိုတဲ့အခါကျတော့ဒီပြန်ပြီးတော့ဆက်သွယ်ဖို့အတွက်ကို track 1.5 ပေါ့လေ track 1နဲ့ track 2ကြားတယ်မှာပေါ့ track 2ကတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူတွေချင်းချင်းပြောတာ track 1ကတော့အစိုးရချင်းချင်းပြောတာပေါ့လေဆိုတော့ဒီကြားထဲမှာအစိုးရဘက်ကလည်းတဝက်ပါတဲ့အစိုးရမဟုတ်တဲ့လူတွေကလည်းတဝက်လောက်ပါပြီးတော့ကျွန်တော်တို့နားလည်မှုတည်ဆောက်ဖို့ပေါ့လေကျွန်တော်တို့ယုံကြည်မှုတည်ဆောက်ဖို့အတွက်ကျွန်တော်ဒါစဉ်းစားပြီးတော့လုပ်ခဲ့တာပါဆုံးလွန်ခဲ့တဲ့တနှစ်ခွဲလောက်ကစဉ်းစားပြီးလုပ်တာဆိုတော့အဲ့ဒီတော့ကတော့ဒီလောက်လေကျွန်တော်တို့ဖြီးပေါက်မယ်လို့လေကျွန်တော်တို့မထင်မှတ်ခဲ့ဘူးပေါ့လေဒီလောက်လေမြန်မြန်ဆန်ဆန်အောင်မြင်မှုရမယ်လို့မထင်ထားတဲ့ခါကျတော့တနှစ်ကိုနှစ်ကြိမ်ပေါ့ကျွန်တော်ကတိတ်ပြီးတော့ဟိုတရားဝင်ပုံစံမျိုးပေါ့လေတကယ် formal အနည်းလမ်းမျိုးမဟုတ်ဘဲနဲ့ informal ပေါ့လေပုံမှန်လေးလေးနဲ့ကျွန်တော်တို့တကယ်ဒီတဲ့အကြောင်းရင်းပေါ့ဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းရင်းဘယ်လိုရှင်းနိုင်လဲဆိုတဲ့အကြောင်းရင်းကိုကျွန်တော်ကလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးဖို့ကျွန်တော်စီစဉ်ခဲ့ခြင်းဖြစ်ပါတယ်အဲ့လိုမျိုးလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးခဲ့လို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်တကယ်အတွင်းကြကြပြည်မြင်နားလည်သွားတဲ့အခါကျတော့ငကိုရှိနေတဲ့နားလည်မှုတွဲနေတာတွေကပျောက်သွားမယ်ပြီးမရှိသေးတဲ့ဒီယုံကြည်မှုတွေကိုကျွန်တော်တည်ဆောက်နိုင်မယ်ဒီလိုမျိုးကျွန်တော်တို့စဉ်းစားပြီးတော့တစ်နှစ်နဲ့ကြိမ်လောက်တာပါ
အခုဆွေးနွေးတဲ့ဆွေးနွေးပွဲမှာအခုမနေ့ကတော့ပြီးသွားပြီပေါ့နော်ဆွေးနွေးပွဲမှာအဓိကနိုင်ငံရေးကအဓိကအကြောင်းအရာဖြစ်နေလားတခြားစီးပွားရေးကိစ္စတွေအကြောင်းအရာအဓိကဖြစ်လားဘယ်ကိစ္စအဓိကလို့နေရာယူထားလဲခင်ဗျအ
ဓိကတော့ဟိုအလုံးသိတဲ့အတိုင်းလေတကဘာလုံးကလည်းလက်ခံပြီးသားဖြစ်တယ်ညီမကြီးမှဖြစ်နေတဲ့အပြောင်းလဲပေါ့လေဆိုဒီညီမကြီးမှဖြစ်နေတဲ့အပြောင်းလဲကဒီလမ်းကြောင်းမှန်ပေါ်လဲသွားနေတယ်အပြောင်းလဲဖြစ်တဲ့နှုံးကလည်းညံ့တယ်ဆိုဒီလမ်းကြောင်းလဲဆက်ပြီးတော့မှန်နေအောင်နှုံးလဲဒီအခုပြောင်းလဲနေတဲ့နှုံးတိုင်းဆက်ပြီးပြောင်းလဲနိုင်အောင်အတွက်ဘယ်လိုလုပ်များဝိုင်းဝန်းထောက်ပံ့ရင်ကောင်းမလဲဆိုတဲ့ဘက်ကအဓိကဖြစ်ပါစီးပွားရေးဘက်ကနေဘယ်လိုထောက်ခံပေးနိုင်မလဲနိုင်ငံရေးဘက်ကနေဘယ်လိုပေးနိုင်လဲလူမှုရေးဘက်ကနေဘယ်လိုတွေပေးနိုင်လဲအဲ့ဒီဟာတွေဘက်ကိုဒီတက်မတော်ဘက်ကနေပြီးတော့ဘယ်လိုလုပ်ထောက်ပံ့ပေးနိုင်လဲဆိုတဲ့နည်းလမ်းတွေကိုအဓိကထားပြီးပြောကြတာ
နှစ်ဖက်ကိုယ်စားရေးထဲမှာအဓိကဥဆောင်တာဘယ်သူလဲခင်ဗျ
ဒီမြန်မာပြည်ဘက်ကတော့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းပြီးတော့ဒီပြည်ထောင်စုဒုတိယဝန်ကြီးသူရာဦးတောင်းလည်းပေါ့လေဆိုသူတို့ဦးဆောင်ပြီးတော့လာကြတယ်ဒီအမေရိကန်ဘက်ကတော့ဒီ Under Secretary ပေါ့ Robert Holmes နဲ့ Assistant Secretary ဒေါက်တာ Kurt Campbell သူတို့ဦးဆောင်ပြီးတော့လာကြတယ်ပေါ့
ဟုတ်ကဲ့
သူတို့အစိုးရပိုင်းကလည်းပါတယ်ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းပါကြတာ
ကိုဖုံးဝင်းနေနဲ့အခုဒီဆွေးနွေးပွဲကနေပြီးတော့ဘာတွေများရလက်ကောင်းထွက်တယ်လို့ဟိုကိုယ့်ဘာကိုယ်သုံးသပ်မိလဲခင်ဗျ
အခုဗမာပြည်မှာရှိနေတဲ့ဒီပြုပြင်ပြောင်းလဲမှုရဲ့နှုံးကတိတ်မြန်နေတယ်။လမ်းကြောင်းကလည်းမှန်နေတယ်ဆိုတော့မြန်တာလည်းကောင်းတယ်မှန်နေတာလည်းကောင်းတယ်ပေါ့။ဆိုဒီကောင်းနေတဲ့ကိစ္စတွေကိုဆက်ပြီးတော့ဒီနှုံးအတိုင်းဆက်ပြီးပြောင်းလဲမှုတွေဖြစ်နေဖို့ဒီလမ်းကြောင်းအမှန်အတိုင်းဆက်သွားနေဖို့ဆိုလို့ရှိရင်အမေရိကန်အစိုးရအနေနဲ့ဒါထိထိရောက်ရောက်လက်တွေ့ကြကြကိုပါဝင်ပြီးတော့သူတို့ကူညီဆောင်ရွက်ဖို့တင့်တယ်။အဲ့လိုထိထိရောက်ရောက်ဖြစ်အောင်လက်တွေ့ကြကြပါဝင်ကူညီဆောင်ရွက်နိုင်ဖို့အတွက်ကဒီတမယိုးကြလုံထုံးလုံပြီးနေနဲ့ဆက်ပြီးသွားလို့ရှိရင်အချိန်မီဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလက်တွေ့ကြကြလည်းဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးဆိုတာကိုဟိုကျွန်တော်တို့ကတွေ့တယ်တွေ့တဲ့ခါကျတော့ကျွန်တော်တို့ကဒါအားရီယာနီးလန်းရှိတယ်ပေါ့ဆိုနီးလန်းရှိတယ်ဒီလိုတီထွင်ပြီးတော့ကျွန်တော်တို့ကနီးလန်းတွေကိုရှာပြီးတော့ ကူညီရမယ်မြန်မြန်ဆန်ဆန်ကူညီရမယ်ထိထိရောက်ရောက်ကူညီရမယ်ဆိုတာတွေ့ခဲ့တယ်လေဆိုအဲ့နီးလန်းနေကျွန်တော်တို့ပြောကြတယ်နီးလန်းနေကိုလေတယောက်နဲ့တယောက်နားလဲအောင်ရှင်းပြကြတာ